ရခိုင်ပြည်နယ်မှာနိုင်ငံတကာလူသားချင်းစာနာမှုအကူအညီပေးရေးအဖွဲ့စီပေါင်း20ကျော်အနေနဲ့လုပ်ငန်းတွေပြန်ပြီးလုပ်ကင်ကြဖို့မြန်မာအစိုးရနဲ့ရခိုင်ပြည်နယ်အစိုးရတို့ကမနေ့ကဖိတ်ခေါ်လိုက်ပါတယ်။အဲ့ဒီအဖွဲ့တွေထဲမှာအထူးသဖြင့် MSF လို့ခေါ်တဲ့နယ်စည်းမထဆရာဝန်များအဖွဲ့လည်းပါဝင်ပါတယ်။အခုလိုမြန်မာအစိုးရရဲ့ဖိတ်ခေါ်ချက်ကို MSF အဖွဲ့ကလည်းကြိုဆိုလိုက်ပါတယ်။February 29ရက်နေ့ရက်စွဲနဲ့ရခိုင်ပြည်နယ်ကနေ MSF လုပ်ငန်းတွေရပ်ဆိုင်ဖို့မြန်မာအစိုးရကအမိန့်ပေးခဲ့ပြီးတဲ့နောက်အဲ့ဒီပြည်နယ်မှာအခုလိုလုပ်ကင်ခွင့်ပြန်ပေးလိုက်တာကိုကြိုဆိုတဲ့အကြောင်း Geneva အခြေစိုက် MSF အဖွဲ့ကြီးက VOA ကို email နဲ့ပေးပို့တုံ့ပြန်ခဲ့ပါတယ်။အဲ့ဒီထဲမှာရေးသားထားတာကတော့ရခိုင်ပြည်နယ်မှာလူသားချင်းစာနာမှုဆိုင်ရာဆေးဝါးကုသမှုလုပ်ငန်းတွေပြန်လည်လုပ်ကင်ခွင့်ပေးတဲ့အတွက်ဒီကနေ့မြန်မာအစိုးရရဲ့ဖိတ်ခေါ်ချက်ကို MSF ကကြိုဆိုကြောင်းလက်ရှိလူသားချင်းစာနာမှုဆိုင်ရာအတ္တိဒုက္ခတွေရင်ဆိုင်နေရတဲ့ရခိုင်ပြည်နယ်ရှိလူတွေကိုအသက်ကယ်ဆယ်ဆေးဝါးကုသမှုတွေချက်ချင်းဘလို့တိုးချဲ့ပေးရမှာ MSF အနေနဲ့ဘလို့ကူညီမလဲဆိုတာကိုကျန်းမာရေးဝန်ကြီးဌာနနဲ့အပြုသဘောဆောင်တဲ့ဆွေးနွေးပွဲတွေဆက်လက်လှုပ်ဆောင်ဖို့လဲမျှော်လင့်ကြောင်းMSF ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အခုလို MSF ရဲ့အကူအညီပေးရေးလုပ်ငန်းတွေရခိုင်ပြည်နယ်ရင်းပြန်စားဖို့ရေးနဲ့ပတ်သက်လို့ရခိုင်မျိုးသားပါတီရဲ့အမှုဆောင်တဦးဖြစ်သူဦးလာစောကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။နိုင်ငံတကာအဖွဲ့အစည်းတွေကိုသူပြန်ပြီးတော့ဖိတ်ခေါ်တာပေါ့လေ။အချို့လည်းရောက်နေကြပါပြီ။ဒီ March 26-29မှာပြဿနာတခုစိုးစိုးဝါးဖြစ်ခဲ့တယ်ပေါ့လေ။စိုးစိုးဝါးဖြစ်ခဲ့တယ်ဆိုတာနှစ်ဖက်လုံးပါပေါ့။နှစ်ဖက်လုံးဆိုတာဒီ NGO ဖွဲ့စည်းတွေပါလဲဟိုအဲ့လိုက်မှုတွေရှိတယ်ပေါ့ NGO ဖွဲ့စည်းတော့အကုန်လုံးဆိုလိုတာမဟုတ်ဘူးအဲ့ဒီ MSF ရှိတဲ့ရှုပ်ဖွဲ့စည်းတွေပေါ့အများစုကတော့ကောင်းပါတယ်အဲ့ဒီစိုးစိုးဝါးဝါးလုပ်တဲ့ဖွဲ့တွေရှိတာပေါ့လေအဲ့တော့အဲ့ဒီအပေါ်မှာလူတို့ကအမြင်မရှင်းဘူးမရှင်းတဲ့အခါကျတော့အဲ့ဒီဘက်ကလည်းဥပဒေမေးတုံ့ပြန်လိုက်တယ်ပေါ့လေဥပဒေမေးတုံ့ပြန်လိုက်တော့စိုးစိုးဝါးဝါးဖြစ်ခဲ့တယ်စိုးစိုးဝါးဝါးဖြစ်တယ်ဆိုတော့အခုအခြေအနေကိုပြန်လဲထိန်းဖို့ကြိုးစားတယ်လူတို့တွေလည်းကြိုးရှိနိုင်ငံတကာဘက်မှလည်းသူ့အနေနဲ့စိုးဝါးဖြစ်တော်တော်သူ့တွေ့တော်တော်ကောင်းနည်းနည်းလုံနိုင်ကြတယ်ဆိုတော့ဆုံးယူပြတယ်
အဲ့တော့အနာဂတ်မှာဒီရခိုင်ဒေသခံတွေနဲ့ NGO တွေကြားမှာနားလည်မှုလွှဲမှားရေးပြဿနာတွေဆက်ပြီးတော့မဖြစ်ပေါ်အောင်ဘယ်လိုဆောင်ရွက်သင့်တယ်လို့မြင်ပါလဲရှင်
။သူတို့ဖွဲ့ထားတဲ့ ECC ဆိုတာရှိတယ်။ ECC ပေါ့လေ ECC နဲ့အဲ့ဒီအစိုးရအဖွဲ့တွေနဲ့ NGO ကြားထဲမှာတော့အဲ့လိုဆောင်ရွက်ဆောင်ရွက်နေပေါ့လေအဲ့ဒီ NGO ING တွေကို Watchdog အဖွဲ့တွေလုပ်ဖွဲ့ထားတယ်လို့တော့ကြားတယ်ကျွန်တော်နော်။ဟိုဆောင်ကြည့်ရင်ဖွဲ့တွေလုပ်တယ်တော့ MOU check up လုပ်တာတွေသူတို့ရဲ့ activities ကို regular check up လုပ်မယ်နော် move ရဲ့ check up လုပ်မယ်အဲ့ဒါတွေနဲ့ပတ်သက်ပြီးတော့ NGO တွေနဲ့ NGO နဲ့သူတို့နဲ့ကြားထဲမှာဟိုနားလည်မှုတော့ရထားပုံမျိုးပေါ်တယ်နော်ဥနှစ်ဖက်နားလည်မှုတစုံတရာရှိတဲ့တရားသူကတော့သူရှိကိုရှိတလန်းတွူလိုက်တာလို့ပဲကျွန်တော်မြင်ပါတယ်
မနေ့ကထုတ်ပြန်တဲ့ရခိုင်ပြည်နယ်အစိုးရရဲ့တင့်မြင့်ဆောင်၁၄ဆိုတဲ့ထုတ်ပြန်ကြေညာချက်မှာလည်းအခုလိုပြည်နယ်အစိုးရအနေနဲ့ MSF အပါအဝင်နိုင်ငံတကာ NGO အဖွဲ့တွေကိုပြန်ပြီးဖိတ်ခေါ်တာဟာဂျွန်လ26နဲ့29ရက်နေ့မှာကျင်းပခဲ့တဲ့ရခိုင်ပြည်နယ်အရေးပေါ်ပူးပေါင်းဆောင်ရွက်ရေးအဖွဲ့ ECC လူထုအခြေပြုကိုယ်စားလှယ်အဖွဲ့တွေမြန်မာငြိမ်းချမ်းရေးစင်တာနဲ့ကုလသမဂ္ဂတာဝန်ရှိသူတွေရဲ့ဆွေးနွေးပွဲရလဒ်ကိုအကောင့်ထဲပေါ်တာဖြစ်တယ်လို့ဖော်ပြထားပါတယ်။နယ်စည်းမထဆရာဝန်များအဖွဲ့ရဲ့ရခိုင်ပြည်နယ်တွင်းလုပ်ငန်းတွေကိုခိတရက်ဆိုင်ထားရမယ်လို့မြန်မာအစိုးရကပြီးခဲ့တဲ့ February လကကြေညာခဲ့တာပါ။January လကရခိုင်ပြည်နယ်ဒူချီယာရဲမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှုကိစ္စနဲ့ပတ်သက်လို့ MSF ရဲ့စိုးရိမ်မကင်းဖြစ်မှုထုတ်ဖော်ပြောကြားချက်တွေထွက်ပေါ်လာခဲ့ပြီးတဲ့နောက်လုပ်ငန်းတွေကိုပိတ်ပင်ခံခဲ့ရတာဖြစ်ပါတယ်။ MSF ဟာဒုက္ခသည်စခန်းတွေထဲမှာနေထိုင်ကြတဲ့မွတ်စလင်ရိုဟင်ဂျာဒုက္ခသည်တသိန်းကျော်အတွက်စားနေရိတ်ခါဆေးဝါးကုသမှုတွေကိုအဓိကအထောက်အကူပေးနေတာဖြစ်ပါတယ်။ရခိုင်ဒေသခံတွေဘက်ကတော့ MSF လုပ်ငန်းတွေဟာမွတ်စလင်ရိုဟင်ဂျာဒုက္ခသည်တွေအပေါ်ဗက်လိုက်တဲ့ထင်သာမြင်သာမရှိဘူးဆိုပြီးတော့ဆွဆွဲထားပါတယ်။နိုဘယ်ဆုကိုရရှိထားတဲ့ MSF အဖွဲ့ကြီးဟာမြန်မာနိုင်ငံမှာ22နှစ်နီးပါးကြာလုပ်ကိုင်ခဲ့ပြီးတော့ဒေသခံပြည်သူတွေရဲ့ကျန်းမာရေးကိုစောင့်ရှောက်ပေးနေတာဖြစ်ပါတယ်။ဒီဂျွန်လကလည်းကုလသမဂ္ဂရဲ့အရေးပေါ်ကယ်ဆယ်ရေး OCHA လို့ခေါ်တဲ့အဖွဲ့ရဲ့လက်ထောက်အတွေ့အမှုချုပ်ကျုံဟွာခန်းဟာဒီရခိုင်ပြည်နယ်မှာရှိတဲ့ဒုက္ခသည်တွေစခန်းကိုတွားရောက်ခဲ့ပြီးတော့စခန်းတွေရဲ့ဆိုးရွားလာတဲ့အခြေအနေအကြောင်းကိုစိုးရိမ်မကင်းဖြစ်တဲ့အကြောင်းထုတ်ဖော်ပြောကြားခဲ့ပါတယ်။အခုလိုမြန်မာအစိုးရကနေပြီးတော့ NGO အဖွဲ့တွေ MSF လို့အဖွဲ့တွေကိုဖိတ်ခေါ်တဲ့ကြေညာချက်တွေထွက်ပေါ်လာချိန်မှာကုလသမဂ္ဂရဲ့လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ် Miss Yohin Lee ဟာမြန်မာနိုင်ငံကိုရောက်ရှိနေတဲ့အချိန်နဲ့လဲတိုက်ဆိုင်နေပါတယ်ရှင်။